ထိုင်ဝမ်တမရဟောင်းမိုင်ဂျိုဟာလာမယ့်သတင်းပတ်တဲ့တရုတ်နိုင်ငံကိုတွားရောက်ပြီးတော့ထိုင်ဝမ်ကိုပိုင်အုပ်ချုပ်ခွင့်ရကျိုးနယ်ပြည်မှာကြီးကြားတင်းမာမှုတွေကိုဖြေလျှော့ဖို့ကြိုးပမ်းမယ်လို့သူ့ပါတီရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ထိုင်ဝမ်အတိုက်ခံကွန်မတီအမျိုးသားပါတီရဲ့အဖွဲ့ဝင်တဦးဖြစ်တဲ့မိုင်ဂျိုဟာပညာရှင်တွေနဲ့ကျောင်းသားတွေပါတဲ့ကုစရဲအဖွဲ့ကိုဦးဆောင်ပြီးသူ့ဝန်ထမ်းအဖွဲ့နဲ့အတူမတ်လ29ရက်ကနေဧပြီ9ရက်အထိတရုတ်ပြည်မှာကြီးကိုခီးထွက်မယ်လို့တနင်္ဂနွေနေ့ကမားရဲ့ယုံအဖွဲ့ကပြောပါတယ်။ခီးစဉ်ကိုတရုတ်နိုင်ငံထိုင်ဝမ်ရဲ့ရယုံကလည်းအတည်ပြုပါတယ်။တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ကတိုင်ဝမ်ကိုနေ့စဉ်ရက်ဆက်တိုက်လေရင်တွေဆီလို့ချင်းချောင်းနေပြီးနိုင်ငံခြားတရားဝင်အဆက်အသွယ်ပြတ်တောက်နေချိန်မှာအခုလိုတိုင်ဝမ်ကောင်းဆောင်သူ့ရဲ့ခီးစဉ်ဖြစ်လာတာပါ။မိုင်ဂျိုဟာတမရဘဝနဲ့2015ခုနှစ်မှာတရုတ်သမ္မတရှီကျင်းပင်နဲ့စင်ကာပူမှာတွေ့ဆုံခဲ့ပြီးတော့ဒါဟာတရုတ်ပြည်တွင်းစီအပြီး1949ခုနှစ်နောက်ပိုင်းတိုင်ဝမ်ကောင်းဆောင်နဲ့ပြည်မကြီးကောင်းဆောင်တို့ပထမဆုံးတွေ့ဆုံခဲ့တာပါ။အခုမိုင်ဂျိုရဲ့ခီးစဉ်ဟာပထမဆုံးအချိန်တိုင်ဝမ်ရဲ့နိုင်ငံရေးကောင်းဆောင်သူ့ရဲ့ပြည်မကြီးခီးစဉ်အဖြစ်တမိုင်းဝင်မှဖြစ်ပေမဲ့ဒီခီးစင်မှာပီကျင်းမြို့တော်ကိုသွားမှာမဟုတ်တလို့အစိုးရကောင်ဆောင်တွေနဲ့လည်းတွေ့မှာမဟုတ်ပါဘူး။